ေးစားရတဲ့သောတာရှင်များရှင်နိုင်ငံရေးသမားဤဘဝလမ်းဆုံးသည်ဝင်ကြီးဖြစ်ရေးသမရဖြစ်ရေးမဟုတ်ပါမိမိတို့မလိုလားသောစနစ်ကြီးတစ်ခုကိုလိုလားသောစနစ်သို့ခရီးဆုံးတိုင်အောင်ပြောင်းသောလုပ်ငန်းသာဖြစ်သည်လို့သခင်ဝတ်တင်ကပြောခဲ့ပါတယ်ကျမတို့မြန်မာနိုင်ငံရဲ့နိုင်ငံရေးသမိုင်းကိုပါဝင်ဖြတ်သန်းခဲ့သူတွေရဲ့ပြောစကားတွေကယနေ့မျက်မှောက်ကာလကိုမီးမောင်းထိုးပြနေပါတယ်ကျမတို့အားလုံးစစ်အာဏာရှင်စနစ်ကိုဖြိုချဖို့ကြိုးစားနေကြတာပါလွတ်လပ်ရေးရပြီးနောက်ပိုင်းတော်လှန်ရေးကောင်စီမဆလနဝတနအဖရဲ့စစ်အာဏာရှင်ခေတ်ဆက်ဆက်ကိုအရေးတော်ပုံအရေးခင်းပေါင်းများစွာနဲ့ပြည်သူလူထုကဘဝအသက်တွေနဲ့ရင်ပြီးတော်လှန်ခဲ့ကြပါတယ်စစ်အာဏာရှင်ရဲ့လူနာမည်တွေသာပြောင်းခဲ့တယ်စနစ်ကတော့မပြောင်းသေးပါဘူးကျမတို့ပြည်သူလူထုကအသားပုံနဲ့တိုးရပြီးစစ်အာဏာရှင်ကလက်နက်နဲ့တင်းခံကရက်ဆက်စွာခြေမုံခဲ့ပါတယ်မြမပြည်လွတ်လပ်ရေးအတွက်အရေးအခင်းတိုင်းတိုက်ပွဲတိုင်းမှာအသက်စွန့်သွားသူတွေကြဆုံးရကြိုးစွန့်လွတ်အနစ်နာခံရကြိုးနဲ့အောင်ကြံသူတွေညီညွတ်ဖို့တော့လိုပါတယ်ဒီလိုစနစ်ပြောင်းတော်လှန်ရေးထဲမှာမထင်မရှားနဲ့ကိုကြိုးစွန့်ပါဝင်ခဲ့သူတွေကိုလည်းကျမတို့မမေ့ပါဘူးအိမ်တော်ရှင်မိန်းမသားဘဝနဲ့စားမှုနေမှုကိုလင်းယောက်ကြားနဲ့အတူတွဲပြီးတာဝန်ယူဖြည့်ရှင်ရင်ဒီမိုကရေစီဆိုတဲ့လမ်းတစ်ကြီးကိုမြမနိုင်ငံအတွက်လမ်းဖောက်တဲ့အထဲမှာလမ်းခင်းကြောက်ခဲလို့ပါဝင်ခဲ့တဲ့အညတရသူရဲကောင်းများကိုအခါကဥညွတ်မိပါတယ်။ဒီလိုအညတရသူရဲကောင်းတဦးဖြစ်တဲ့ဒလမြို့နယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အမျိုးသမီးမဆန်းဆန်းမြင့်အကြောင်းကျမပြောပါရစီ။မဆန်းဆန်းမြင့်ကဒေါ်ဆန်းစုကြည်ရဲ့မိန်ကုံးတွေနားထောင်ပြီးရိုးရိုးတန်ပန်ပြည်သူကနေအဖွဲ့ချုပ်ပါတီတဲဝင်လာခဲ့သူပါ။ဒေါ်ဆန်းစုကြည်ရဲ့မိန်ကုံးတွေကသူ့ကိုပါတီဝင်တယောက်ဖြစ်စေတဲ့မိန်ကုံးတစ်ခုကတော့ကျမတို့ကပြည်သူလူထုကိုအားကိုးတယ်ပြည်သူလူထုကလည်းကိုကိုကိုအားကိုးကြပါကိုကိုကိုအထင်မသေးကြပါနဲ့လူထုရဲ့အင်အားဆိုတာအင်မတန်မှကြီးပါတယ်လူထုရဲ့အင်အားဆိုတာကိုမလေးစားပဲမနေနိုင်ပါဘူးကျမတို့ကလည်းလေးစားတယ်နောင်လဲအစိုးရအဆက်ဆက်ကလေးစားတင်တယ်ပြည်သူလူထုကိုလည်းလေးစားတဲ့အစိုးရမျိုးကျမတို့ဖြစ်စေချင်ပါတယ်ဒါမှတိုင်းပြည်မှာလည်းအကျိုးဖြစ်စေမယ်ပြည်သူလူထုကလည်းစိတ်ချမ်းသာလာမယ်တဲ့မဆန်းဆန်းမြင့်ကဘိုးချုပ်ဈေးရှိပလက်ဖောင်းမှာဈေးရောင်းပြီးပလက်ဖောင်းဈေးတဲ့အဖြစ်ဘဝရက်တည်ရသူပါတီတီမင်္ဂလာဈေးကရာသီပေါ်အသီးနှံတွေကိုယူပြီးရောင်းပါတယ်ဘိုးချုပ်ဈေးလားဈေးဝယ်သူတွေရဲ့ချမ်းသာမှုနဲ့ပလက်ဖောင်းဈေးတဲ့အဖြစ်ဘဝရက်တည်ရသူတွေရဲ့စင်းရဲကြက်တဲမှုဘဝမတည်ငြိမ်မှုကိုရှင်ပြနိုင်တဲ့နေရာကတော့ဘူးချုပ်ဈေးပါပဲပလက်ဖောင်းဈေးတဲ့မဆန်းဆန်းမြင့်တို့ဘဝကကြီးလန့်စားစားနဲ့နေရတဲ့ဘဝပါဈေးကောက်ဆိုတဲ့အခွန်အခပေးနေရတဲ့ကြားကစီပင်ရဲဖမ်းရင်ဈေးပန်းအသိန်းခံရပြီးအရင်ပြုတ်ရတဲ့အထီပါဖမ်းဆီးတဲ့သူတွေကတာဝန်ဆိုတဲ့လက်ပတ်ကြီးလက်မောင်းပတ်ယူနီဖောင်းဝတ်ပြီးဈေးတွေတွေကိုလိုအပ်တာတဲ့ပိုးတဲ့ရက်ဆက်တဲ့အပြုအမူတွေနဲ့ဖမ်းဆီးတတ်ပါတယ်ဒံငွေရိုက်တယ်လို့ဈေးပန်းတွေကပစ္စည်းပါတိမ့်ပါတယ်။ဒီပစ္စည်းတွေကိုတာဝန်ရှိသူတွေကဝေယူကြပါတယ်။ဈေးကောက်ကောက်တော့လဲသူတို့ဖမ်းတော့လဲသူတို့လူသုံးကုန်ပစ္စည်းဈေးပန်းခင်းပြီးတာနဲ့တာဝန်ရှိသူတွေကဈေးပန်းတွေကနေသူတို့ကြိုက်တာကိုလဲအနိုင်ကျင့်ယူသွားတတ်ပါသေးတယ်။ဒါကိုခွန်းတုံပြန်ပြီးမပြောရဲကြပါဘူး။ဈေးပန်းတီမြဲမှဘဝရက်တည်နိုင်မယ်ပို့လား။ဒါကြောင့်ချောင်းထဲမှာနေတဲ့ငါးဟာမိချောင်းနဲ့တက်အောင်နေမှဖြစ်မယ်ဆိုတာကိုဘဝကသင်ကြားပေးလိုက်ပါတယ်ပလဖောင်းဈေးတွေတွေကိုစီပင်ရဲဖမ်းတဲ့မြင်ကွင်းကျမဈေးဝယ်ရင်မကြခဏကြုံမှုပါတယ်မြင်ရတိုင်းလဲထိထိခိုက်ခိုက်ခံစားခဲ့ရပါတယ်ဈေးပန်းတပန်းဖြစ်ဖို့ဈေးတွေကငွေကိုအတိုးနဲ့ယူပြီးတိဆောက်ထားရတာပါဈေးပန်းလေးနဲ့မိသားစုအသက်တည်မြဲအောင်လုပ်ရပါတယ်ကိုယ်တိုင်ခံစားရတဲ့မဆန်းဆန်းမြင့်လို့ဈေးတွေကပိုးပြီးထိခိုက်ကြရပါတယ်ဒါသူတို့ဘဝပါဒီခံစားချက်တွေကမဆန်းဆန်းမြင့်ယုံကြည်ချက်ကိုပိုးပြီးခိုင်မာစေခဲ့ပါတယ်။ဒီလိုမတရားမှုလုပ်ရက်တွေကိုအဖွဲ့ချုပ်ရုံးကိုလာပြီးရင်ဖွင့်ပြောဆိုတတ်ပါတယ်။နေ့စဉ်ထိတွေ့နေရတဲ့လူထုရဲ့ပြဿနာကိုလူထုခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်သိအောင်မဆန်းဆန်းမြင့်ပြောဆိုနိုင်ပါတယ်။ဒေါ်အောင်ဆန်းစုကြည်ကမဆန်းဆန်းမြင့်ပြောဆိုတာတွေကိုဂရုတစိုက်နားထောင်ပြီးစိတ်ခွန်အားဖြစ်စေမဲ့စကားတွေနဲ့အားပေးတတ်ပါတယ်။ဒေါ်အောင်ဆန်းစုကြည်ရဲ့နှလုံးသားကြေပြန့်လို့လဲမဆန်းဆန်းမြင့်တို့လိုပြည်သူလူထုတွေရဲ့ချစ်ခင်မျက်နှာမှုကိုခံနေရတာပါ။ 2019ခုနှစ်အောက်တိုဘာလ3ရက်မနက်9:00မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဒူးဥက္ကဋ္ဌဦးတင်ဦးအထွေထွေအတွင်းရေးမှူးဒေါအောင်ဆန်းစုကြည်ရန်ကုန်တိုင်းစီယုံရေးကော်မတီဥက္ကဋ္ဌဦးစိုးမြင့်ဒေါက်တာမျိုးအောင်နဲ့အဖွဲ့ချုပ်လူငယ်တွေရန်ကုန်တဖက်ကမ်းဒလမျိုးနယ်ကတဆင့်ရန်ကုန်တိုင်းကိုညံကိုမျိုးနယ်ကော်မှုအစရှိတဲ့မျိုးနယ်တွေကိုစီယုံရေးဆင်းဖို့ရန်ကုန်နန်းတီတာစိတ စီးလာတဲ့ကားအဖြူလေးနဲ့ကားမောင်းသူကိုညွတ်ရွှေတို့ကိုပန်းဆိုးရန်စိတ်ကန်းနန်းတီတာစိတ်ကန်းမှာအာနာပိုင်ကတားဆီးထားလိုက်ပါတယ်။ဒီအချိန်မှာကားကိုထားခဲ့ပြီးဘဘဦးတင်ဦးနဲ့ဒေါအောင်ဆန်းစုကြည်ကကရုဇက်ပေါ်တခြားခရီးသည်များနဲ့အတူတက်သွားပါတော့တယ်။ပန်းဆိုးရန်နန်းတီတာစိတ်ကန်းမှာကားအဖြူလေးနဲ့ကားမောင်းသူကိုညွတ်ရွှေပဲကြံခဲ့ပါတော့တယ်။ဒလဘက်ကန်းကိုဘဘဦးတင်ဦးနဲ့ဒေါအောင်ဆန်းစုကြည်ရောက်တော့ကြိုရောက်နေတဲ့အဖွဲချုပ်ကားနှစ်စီးနဲ့ကိုညံကုံမြို့နယ်ကိုခရီးထွက်ခဲ့ကြပါတယ်။ဒလမြို့မြို့ပြင်၃မိုင်အကွာကြံစစ်သားရက်ွက်နားမှာကားတွေပိတ်ဆို့ပြီးရဲမှုဦးမျိုးတွင်ကဆက်လက်သွားခွင့်မပြုနိုင်ကြောင်းနဲ့ရန်ကုန်ကိုပြန်လှည့်ရန်ပြောဆိုခဲ့ပါတယ်။ဘဘဦးတင်ဦးနဲ့ဒေါအောင်ဆန်းစုကြည်ကနောက်ကျောင်းတော့ပြန်မလဲနိုင်ဘူးရှေ့ခရီးပဲဆက်သွားမယ်ဆိုတော့အာနာပိုင်ကမော်တော်ကားနှစ်စီးကိုလမ်းမကြီးဘေးလဲခွင်းထဲကိုပို့ဆောင်ခဲ့ပါတယ်။ဒလမြို့နယ်လဲခွင်းထဲမှာ၉ရက်ကြာနေခဲ့ရတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဒူးဥက္ကဋ္ဌဘာဘာဦးတင်ဦးအထွေထွေအတွင်းရေးမှူးဒေါအောင်ဆန်းစုကြည်နဲ့တခင်စိုးမြင့်ဒေါက်တာမျိုးအောင်အဖွဲ့ချုပ်လူငယ်တွေနဲ့စီယုံရေးခရီးစဉ်ကိုမှတ်သားစရာဖြစ်အောင်သမိုင်းရေးခဲ့သူကတော့မဆန်းဆန်းမြင့်ပဲဖြစ်ပါတယ်။